မြန်မာပြည်တွင်းကိုဗစ်-19ကရောဂါကာကွယ်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုထောက်ပံ့ပြီးထပ်ပြီးတိုးပေးသွားမယ်ဆိုတဲ့သတင်းတင်ဆက်ပေးပါမယ်။ UNHCR、WFP、WHO、IOM、UNFPA、SAE、古拉德玛加普瑞西瑞卡、杨国南及大吉加马伊内阿克萨维尼塔纳尔等，苏邦特班巴布、西森塔亚马、COVID-19、药卡桑吉伊吉亚马罗埃美、埃亚肯桑、切瑙、加马伊东比西内、米布江东比西、SAE、伊段阿朗古、杨国加马伊塔纳古、马加根、比布多阿马巴。 ဒါကမြန်မာအစိုးရကိုကိုဗစ်-19စမ်းသပ်ပစ္စည်းတက်စ်ကငါးတောင်းလှူဒါန်းမဲ့ဆိုရဲ့အစီအစဉ်ရဲ့နောက်ဆက်တွဲအစီအစဉ်လေးဖြစ်ပါတယ်။ဒီကရောဂါချင်းချောက်တာကိုကာဝယ်ဖို့အင်တိုက်အာတိုက်ကြိုးစားနေရဲ့မြန်မာအစိုးရကိုအကူအညီယူပြေဝပေးသွားမယ်ဆိုတာမြန်မာပြည်ထောင်နေကုလသမဂ္ဂကိုယ်စားလှယ်
OLAMGRAMGAPYOJALAIDABA。မြန်မာပြည်တွင်းကကိုဗစ်-19ရောဂါစောင့်ကြည့်စခန်းထဲမှာဒီအကူအညီတွေကိုအသုံးချသွားဖို့ရည်ရွယ်ထားရလို့မြန်မာနိုင်ငံကုလသမဂ္ဂရုံးပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်။ဆိုတော့ဟိုပထမပိုင်းမှာကျွန်တော်တက်စကစ်တီးတယ်ဟိုမှားထားရတယ်ရှိရပါပဲ။ဒါကြည့်အရှင်ချက်ရောက်လာပါလိမ့်မယ်။ခုဝင်လာတဲ့လူတွေတော်တော်များနေပြီ။တော်တော်များများလည်းကွာရန်တီးလို့နေ။တော်တော်များလူအ စီရင်ပစ္စည်းတွေလားစသည်ဖြင့်ပေါ့နော်သူအလာအများဆုံးအခုပြီးရတော့မယ်ခင်ဗျာနောက်တစ်ခါသူစာနာကြီးခါတယ်လို့လာခင်ဗျာဆိုအဒီအခုဒီနေရာကတော့ပေါင်းပြီးတော့ဟိုသူတို့ဘက်ကသူတို့ရဲ့ဟိုကဏ္ဍအလိုက်ဖြည့်ပြီးသွားတာပါခင်ဗျာ
WFP ကလည်းယောဂစောင့်ကြည့်ခဲ့ရတွေကိုအစားအသောက်တွေထပ်ပြီးထောက်ပံ့ပေးသွားဖို့ရှိပါတယ်။ COVID-19 ယောဂဟာအခုဆိုရင် WHO ကိန်းဂဏန်းအရကမ္ဘာနယ်မြေစုစုပေါင်း206နေရာကိုကူးစက်ထားပါတယ်။ကမ္ဘာလူဦးရေ9000ခွဲကျော်ကိုကူးစက်ခဲ့ပြီး48000ကျော်သေဆုံးခဲ့ပါတယ်။နိုင်ငံကြီးအားလုံးဒီအခက်အခဲကိုအထူးဖြေရှင်းကြဖို့ကုလသွင်းမှုချုပ်ကလည်းတိုက်တွန်းထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။